အခုကတော့လူသားထုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုနဲ့ဂမ်ဘီယာပြည်ထောင်စုဝန်ကြီးဟောင်းတရားစွဲဆိုခံရတဲ့အကြောင်းကိုဆက်ပြီးတင်ပြပါမယ်။လူသားအားလုံးနဲ့ပတ်သက်တဲ့တရားစီရင်ခွင့်အမှုအရာလူခွန်ရေးချိုးဖောက်သူတွေကိုနိုင်ငံသားမှာတရားစွဲဆိုလို့ရနေပါပြီ။ဒါကြောင့်ဂမ်ဘီယာပြည်ထောင်စုဝန်ကြီးဟောင်းကိုဆွစ်ဇာလန်နိုင်ငံမှာတရားစွဲဆိုတဲ့အမှုအကြောင်း AFP သတင်းစာမကိုအခြေခံပြီးတော့ဦးတမောင်တန်းကတင်ပြပေးထားပါတယ်ရှင်။
ကမ်ပီယာပြည်ထောင်စုဝန်ကြီးဟောင်းဥစမန်ဆွန်ကိုဟာလူသားမျိုးနွယ်ပေါ်စော်ကားကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆွစ်ဇာလန်နိုင်ငံမှာဇန်နဝါရီလ10ရက်နေ့ကတရားရင်ဆိုင်ရပါလေ။အနာရှောင်းရဟတ်ဂျမေးရဲ့အောက်မှာတည်မှုကိုကျူးလွန်ခဲ့တယ်လို့ဆွဲဆိုခဲ့တာပါ။ Universal Jurisdiction Principle လို့ခေါ်တဲ့အလုံးနဲ့ပတ်သက်တဲ့တရားစီရင်ပိုင်ခွင့်မှုအရာတည်မှုကိုဆွဲဆိုခဲ့တာဖြစ်ပါလေ။ဘယ်မှာပဲအမှုကိုကျူးလွန်ခဲ့သည်ဖြစ်စေလူသားမျိုးနွယ်ပေါ်စော်ကားကျူးလွန်တဲ့ရာဇဝတ်မှုဆေးရာဇဝတ်မှုနဲ့လူမျိုးစုံတပ်ဖြတ်မှုတွေကိုဒီမှုအရနိုင်ငံခြားတိုက်ပြည်တွေမှာတရားစွဲဆိုနိုင်ပါလေတရားစွဲဆိုသူဒမ်ဘာဒမ်ကအခုလိုပြောပါလေ
We have been at least working for this day to happen today is
ဒီနေ့ဖြစ်လာဖို့ကျွန်တော်တို့လုပ်နေခဲ့ကြရတာပါဒါပထမဆုံးနေ့ပါအမှုစပါပြီဒါကြောင့်ကျွန်တော်တို့တော်တော်ပြောပါတယ်တရားမျှတမှုရလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
အဲဒီတော့ကဆွန်ဂိုကဂမ်ဘီယာနိုင်ငံရဲ့ပြည်ထောင်စုဝန်ကြီးပါဂမ်ဘီယာဟာ1994ကနေ2016ခုနှစ်ထိအာနာရှင်ယာဟဂျမေးရဲ့လက်အောက်မှာ22နှစ်ကြာအဖိနှိပ်ခံခဲ့ရတဲ့အနောက်အာဖရိကကနိုင်ငံငယ်လေးဖြစ်ပါလေဂျနီဗာအခြေစိုက်နိုင်ငံကတရားစီရင်ရေးလို့အဓိပ္ပာယ်ရနိုင်တဲ့ Trial International NGO အဖွဲ့ကဆွန်ဂိုကိုတိုက်ကြခဲ့တာဖြစ်ပါလေဝန်ကြီးဖြစ်ပြုတ်သွားပြီးတဲ့နောက်ဆွစ်ဇာလန်နိုင်ငံမှာ2018ခုနှစ်နိုင်ငံရေးခေါ်လုံွေတောက်ခံကြရကသူအထင်းင်းခံရပါဒမ်ဘာဒမ်ကအခုလိုဆက်ပြော
For the future we expect people who are fond of committing crime
လူသားမျိုးနဲ့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်ကြတဲ့သူတွေရပ်သွားဖို့အနာဂတ်အတွက်ကျွန်တော်တို့မျှော်လင့်ပါတယ်။ဘာကြောင့်လဲဆိုတော့ကမ္ဘာတစ်ခုလုံးမှာဒီမိုကရေစီဖြစ်ပေါ်လာရေးကိုရှေ့ရှုပြီးအခုလုံနေကြလို့ပါဒီလိုအမှုမျိုးကတခြားအာဏာရှင်တွေအတွက်အ ਨੇ ဆုံးတော့ဥပမာကောင်းဖြစ်ပါလိမ့်မယ်
။2024ခုနှစ်ဇန်နဝါရီလ9ရက်မှာဆွန်ကိုရဲ့အသက်က55နှစ်ရှိပါပြီ။အားလုံးနဲ့ပတ်သက်တဲ့တရားစီရင်ပိုင်ခွင့်မှုကိုဥရောပမှာကျင့်သုံးရမှာသူဟာအပြည့်ဆုံးတာဝန်ရှိသူဖြစ်ပါတယ်လို့ Trial International အဖွဲ့ဥက္ကဋ္ဌ Leslie Hostel ကထုတ်ပြန်ချက်မှာပြောပါတယ်။အစိုးရဆက်ကျင်သူတွေကိုဂမ်ဘီယာလူမျိုးရေးတပ်တွေကဖိနှိပ်ရမှာစနေတကြတိုက်ခဲ့တာတွေကိုတားဆီးဖို့ဖြတ်ကွက်ခဲ့တဲ့အပြင်ဆွန်ကိုဟာထောက်ခံပူပေါင်းပါဝင်ခဲ့တယ်လို့ဆွဆွဲထားတာပါသူရှင်းနေလို့ရဆိုရင်တော့ဆွန်ကိုကဘာမှမမကျွတ်လွန်ခဲ့ဘူးလို့ဆိုပါတယ်တရားဆွဲဆိုခဲ့သူတူဖြစ်တဲ့ Ramsey Diet ကတော့အခုလိုပြောပါတယ
် He feels that he has done nothing wrong and that he Ajame was
သူကဘာအမှမမလုပ်ခဲ့ဘူးလို့ခံစားရတယ်တဲ့လားအနာရှင်ရဟားဂျာမေးကအတော့ကိုတော်တဲ့သူသေးလားဒါပြင်ဘာကြောင့်အီကွေဒိုဂီနီမှာဂျာမေးကထိုင်နေရတာလဲကျမတို့ကဘာကြောင့်သူကလားပြီးတော့ရင်မဆိုင်ရတာလဲသူကအဲ့ဒီမှာထိုင်ပုန်းနေတာဘာလဲ
ဆွန်ကိုကတရားစွဲခံနေရပေမဲ့အနာရှင်ဂျာမေးကတော့2016ပြုတ်သွားကလေးကအီကွေဒိုဂီနီမှာထွက်ပြေးနေထိုင်နေတာပါရမ်ဇီယာကအခုလိုဆက်ပြောပါတယ်
And it's bringing back all my emotions all over again.
သူကကျမစိတ်ခံစားချက်တွေပြန်ပေါ်လာအောင်လုပ်နေပြန်ပြီ။ဘာကြောင့်လဲဆိုတော့ကျမကအဲ့ဒီမှာရှိခဲ့တဲ့ညင်ပန်းအနစ်ဆက်ခံခဲ့ရတယ်။ကိုထိလက်ရောက်အစော်ကားခံခဲ့ရတယ်။အယယာကျမတို့ခံစားခဲ့ရတယ်
။အမှုကတလားလောက်ကြာမှာပါ။ဆွစ်ဇာလန်တောင်ပိုင်းကအီတလီစကားပြောဒေတာဘယ်ရင်ဇိုနာမြို့မှာစစ်ဆင်းနေတာဖြစ်ပါလေ။လူသားမျိုးနွယ်ပေါ်စော်ကားကျူးလွန်တဲ့ရာဇဝတ်မှုဖြစ်တရားစွဲဆိုရမှာလူသားမှုပရိမှုနဲ့ညှဉ်းပန်းနှိပ်စက်မှုအပါအဝင်ရာဇဝတ်မှုကိုမှုပါဝင်နေပါတယ်။တခြားတရားစွဲဆိုသူဘင်တာဂျမ်ဘာကလည်းအခုလိုပြောပါတယ
်။ Sonko killed my husband.
ကျမမျက်နာကိုကြည့်ပြီး Sonko ကကျမယောက်ျားကိုတတ်ခဲ့တာပါ။ကျမနဲ့ကျမကလေးတွေကိုညှဉ်းပန်းနှိပ်စက်ခဲ့တာပါ။ကျမသားကြီးဟာညှဉ်းပန်းနှိပ်စက်ခံရတာကြောင့်အခုထိတက်တက်တဲ့ယောဂါရှိနေတော့မှာပဲ။
တိုက်ရိုက်ဖိနှိပ်ခံခဲ့ရသူရှိဦးနဲ့ဖမ်းဆီးထားစီရင်တွင်ဒီဆုံးပေါ်သူရဲ့တပိတယောက်ပါဝင်ဆွဲဆိုသူ10ဦးရှိပါတယ်ဒီမှုတွေဖြစ်ခဲ့တဲ့အချိန်ကာလ16နှစ်ရှိပါတယ်ဆောင်ကျော်ရဲ့ရှင်းနေဖီလစ်ကူရက်ကတော့အမှုကို
Il n'y a pas de possibilité d'appliquer la loi de manière rétroactive.
Ubri sura naw pyan atet win bo ma phit nai ma bu. Lu tha myo ne bo chu lun ne ya zwe mu ga Switzerland nai ngan ye pyin mu ubri de yauk la da 2012 khu ne January la tyet ni ga ma ba. Di ye ma tai mi ga chu lun ga de lou ya de go naw pyan taya swae lo ma ya ba bu. Pi ro song san sit se de apai ni a lo ni ni law ko le ye bu ga a phyin we ban ya ma ba.အခြေခံလုံထုံးလုံနီးပြဋ္ဌာန်းချက်တွေနဲ့အညီစုံစမ်းစစ်ဆေးခဲ့တာမဟုတ်လို့ပ
ါဂျွန်နာလုံကတော့ရခဲ့လစ်ဘာရီယာစစ်ဘီရဲ့အယူကိုစီယာပေါ်ထောင်တာအနည်း20ချက်မှတ်ခဲ့တာကိုဆွစ်ဇာလန်အယူကတရားရုံးကအထည်ပြုလိုက်ပါတယ်အဒီအမှုဟာလူသားမျိုးနွယ်ပေါ်စော်ကားကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆွစ်ဇာလန်နိုင်ငံမှာပြစ်ဒဏ်ချခဲ့တဲ့ပထမဦးဆုံးအမှုလည်းဖြစ်ပါတယ်ဆောင်ကိုပေါ်စီရင်ချက်ကိုတော့မတ်လကျော်မှတာချနိုင်လိမ့်မယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာကျွန်တော်တမောင်သားမှာ